အခုနောက်ဆုံးကြန်နေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြားရပါတော့မယ်။ထိုင်းမြန်မာနယ်စပ်ဒေသကနေတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာပါရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ BNNY တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့မြန်မာအစိုးရတပ်မတော်ကနေမြောက်ပိုင်းရှမ်းပြည်တပ်မတော်ကိုထိုးစစ်ဆင်တိုက်ခိုက်မှုကြောင့်ဂျေးဒီမြို့နယ်နဲ့မိုင်းရှူဒေသခံရွာသားထောင်ကျော်ဟာစစ်ဘေးတိမ်းရှောင်နေကြရပါတယ်။ကချင်ပြည်နယ်ဖက်ကန်ဘက်မှာအစိုးရတပ်နဲ့ကချင်လူလတ်ရေးအဖွဲ့တပ်မတော် KIA တို့အကြမ်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်ဆိုတာနဲ့မွန်ပြည်နယ်ရေးမြို့နယ်ကတန်ဃာတော်တွေလူမှုဖွဲ့စည်းတွေနဲ့ဒေသခံတွေကနေလူဝက်မဲစနစ်နဲ့တင့်တော်တဲ့မွန်လူတော်ကိုယ်စားလှယ်လောင်းကိုအစမ်းပနာမရွေးချယ်ခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနူပန်ပါသတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ရှမ်းပြည်တောင်ပိုင်းကျေးသီးမိုင်းရှူမိုင်းနောင်တန်ရမ်းမြို့နယ်အတွင်းအစိုးရတပ်မတော်စစ်ကြောင်းကနေမြောက်ပိုင်းရှမ်းပြည်တပ်မတော်ကိုထိုးစစ်ဆင်တိုက်ခိုက်နေမှုကြောင့်ဒေသခံထောင်ကျော်စစ်ဘေးတိမ်းရှောင်နေပါတယ်။အောက်တိုဘာလ3ပိုင်းကနေယနေ့အထိဖြစ်ပွားနေတဲ့တိုက်ပွဲကြောင့်မိုင်းရှူမြို့နယ်ဟိုင်းပါအုပ်စု17ရွာကျေးသီးမြို့နယ်ဝဟိုင်းမြို့တင်နဲ့မိုင်းနယ်မြို့နယ်ခွဲအတွင်းဒေသခံများစစ်ဘေးရှောင်နေကြတာပါ။အခုလိုဆက်ပြိုးရာသီမှာထွက်ပြေးတိမ်းရှောင်နေရတဲ့အတွက်မိမိတို့တောင်ယာစိုက်ခင်းကိုစွန့်ပစ်ခဲ့ရတယ်လို့လဲစစ်ဆောင်ရွာသားတွေကပြောပါတယ်။မြမတပ်မတော်ကနေမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ဝမ်ဟိုင်းဌာနချုပ်အနီးလုံခြုံရေးတပ်စခန်3ခုကိုလည်းတိုက်ခိုက်ခဲ့ပါတယ်။SSPP SSA ဟာ NCA လက်မှတ်ရေးထိုးဖို့အဆင့်အစ်မဖြစ်သေးပေမဲ့ပြည်ထောင်စုအဆင့်ငြိမ်းချမ်းရေးလက်မှတ်ရေးထိုးထားတဲ့တပ်ဖွဲ့ဖြစ်ပါတယ်။
ကချင်ပြည်နယ်ဖားကန့်ဖက်မှာအစိုးရတပ်နဲ့ကချင်လူလတ်ရေးတပ်မတော် KIA တို့အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။အောက်တိုဘာဒုတိယပတ်မှာမြန်မာစစ်တပ်နဲ့ KIA တို့အကြားဖားကန့်မြို့နယ်တာမခမ်ဒေသနဲ့နှမဖြစ်မော်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ပြီး KIA တပ်တွေရှိတဲ့နေရာကိုလက်လက်ကြီးတွေနဲ့အကြင်ကြင်ပစ်ခတ်ပြီးထိုးစစ်ဆင်တွေလုပ်နေတယ်လို့ KIA တပ်ဘက်ကပြောပါတယ်။တပ်ပြင် KIA တပ်ရင်6တပ်စခန်းအခြေချထားတဲ့အောင်ပါလီမော်အောင်လမ်ကျေးရွာကိုအစိုးရတပ်မ44လက်အောက်ခံစစ်ကြောင်းတွေထိုးပေါက်စစ်စင်တိုက်ခိုက်လာနေတာကြောင့်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တယ်လို့ဒေတာခန်တွေကပြောပါတယ်။အဲ့ဒီတိုက်ပွဲမှာအစိုးရတပ်ဘက်ကထိခိုက်တေဆုံးမှုများပြားနေတယ်လို့ဒေတာခန်တွေပြောဆိုနေပေမဲ့နှစ်ဖက်ထိခိုက်တေဆုံးမှုကိုအတည်ပြုချက်များရှိသေးပါဘူး။
တဘာဝဘေးဒဏ်ကိုမကြာခဏခံနေရတဲ့ရခိုင်ပြည်မှာဂျပန်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA အကူအညီနဲ့မိုးလေဝသတိုင်းတာရေးရေဒါစခန်းတစ်ခုကိုမကြာသေးမီကဖွင့်လှစ်ခဲ့ပါတယ်။အဲ့ဒီရေဒါစခန်းကိုကြောက်ဖြူမြို့နယ်ကမင်းပြင်ကျေးရွာမှာဒီလ9ရက်နေ့ကပြည်ထောင်စုပို့ဆောင်ရေးဝန်ကြီးဦးညံထွန်းအောင်နဲ့မြန်မာနိုင်ငံဆိုင်ရာဂျပန်တန်အမတ်ကြီးတို့လာရောက်ဖွင့်လှစ်ပေးခဲ့တာပါ။ကျောက်ဖြူမြို့နယ်မှာမိုးလေဝသမုန်တိုင်းပြရေဒါစခန်းကို2014ခုနှစ်နိစံပိုင်းကအစတင်တည်ဆောက်ခဲ့တာဖြစ်ပြီးအခုလိုဖွင့်လှစ်တဲ့အတွက်တိမ်ရွှေရှားမှုနဲ့လေတိုက်ခတ်နှုန်းအပါအဝင်မုန်တိုင်းဖြစ်နိုင်မယ့်အခြေအနေနဲ့မုန်တိုင်းဝင်ရောက်လာနိုင်တဲ့လမ်းကြောင်းတွေကိုအရင်ကထပ်တိကျမှန်ကန်စွာသတင်းထုတ်ပြန်နိုင်မှာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်
2015ရွေးကောက်ပွဲနဲ့တရားဥပဒေစွန့်မှုရေးဆိုတဲ့ကောင်းစီနဲ့ဒီပိတ်ဆွေးနွေးပွဲတစ်ခုကိုစကိုင်းတိုင်းဒေတာကြီးမုံရွာမြို့မှာ Burma News International BNI နဲ့ Eyes on Burma အဖွဲ့မှပူးပေါင်းပြီးအောက်တိုဘာလ10ရက်နေ့ကကျင်းပခဲ့ပါတယ်မုံရွာမြို့ဝင်း Unity Hotel မှာကျင်းပခဲ့တဲ့အဲ့ဒီဒီဘိတ်ပွဲမှာလာမယ့်နိုဝင်ဘာ10ရက်နေ့မှာကျင်းပတော့မယ်အထွေထွေရွေးကောက်ပွဲနဲ့တရားဥပဒေစွန့်မှုရေးဆိုတဲ့ကောင်းစီကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာဒီပိတ်ယဉ်ကျေးမှုပုံမထွန်းကားလာစေရေးနဲ့အထူးသဖြင့်တိုင်းရင်းသားဒေသတွေမှာဒီပိတ်အစီအစဉ်တွေကိုတိုင်းရင်းသားတည်မီဒီယာတွေကမိမိတို့ပါတာလှုပ်ဆောင်လာနိုင်ရဲ့အတွက်ရည်ရွယ်ပြီး PNI တည်င်းဌာနကခုလိုစီစဉ်ဆောင်ရွက်ပေးတာဖြစ်ပါတယ်ဒီပိတ်အစီအစဉ်ကို PNI အဖွဲ့ဝင်တွေဖြစ်တဲ့တိုင်းရင်းသားတည်င်းဌာန73ခုကနေမိမိတို့တက်ဆိုင်ရာပြည်နယ်အလိုက်ပြုလုပ်နေကြတာဖြစ်ပါတယ်
လာမယ့်ပါတီစုံအထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့မွန်ပြည်နယ်ရေးမြို့နယ်ရှိမွန်ကိုစလေလောင်း၁၂ဦးအနက်မဲပေးတဲ့သူ၅ဦးကိုအထင်ကရမွန်တန်ကားတော်တွေရှိမှောင်မှာကြီးရွာ၄၀ခံမာဒေသခံကိုစလေတွေကနေပနာမရွေးချယ်လိုက်ပြီးဖြစ်ပါတယ်မွန်အမျိုးသားမဲအောင်နိုင်ရေးအဖွဲ့ဝင်မင်းရဲမွန်ကတော့ရေးမြို့နယ်အတွင်းအမျိုးသားရေးအကျိုးအတွက်အမှန်တကယ်ဆောင်ရွက်ပေးနိုင်မဲ့အမှန်လောက်၅ဦးကိုပဲရွေးချယ်ခဲ့တယ်လို့ပြောပါတယ်ဒီအကြောင်းတွေကိုသတင်းလွှာမှဆက်လက်နားဆင်ရမှာပါ
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။လာမယ့်ရွေးကောက်ပွဲမှာမွန်ကိုစလေတွေလွတ်တော်ထဲမှာမြန်မြန်ရောက်ဖို့နဲ့မွန်မဲဆန္ဒရှင်တွေမဲပေးရမှာမှန်ကန်တဲ့ရွေးချယ်မှုဖြစ်ဖို့အတွက်သင့်တော်တဲ့မွန်လွတ်တော်ကိုစလေလောင်း၅ဦးကိုမွန်ပြည်နယ်ရေးမြို့နယ်ကတန်ခါတော်တွေလူမှုဖွဲ့စည်းတွေနဲ့ဒေသခံတွေကနေလူထုအစည်းအဝေးတည့်ရက်ကျင်းပပြီးတော့လှုပ်ဝက်မဲစနစ်နဲ့စီစစ်ရွေးချယ်ခဲ့ကြပါတယ်။ဒီအကြောင်းကိုတော့မြင်းစနိုင်ကနေစုစည်းထားပြီးတော့နိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါတယ်ရှင်။
မွန်ပြည်နယ်ရေးမြို့နယ်ကမွန်တန်ကန်တော်တွေမွန်ရက်ဖက်လူမှုဖွဲ့စည်းတွေကနေတင့်တော်တဲ့ကိုယ်စားလှယ်ရွေးချယ်တာနဲ့ပတ်သက်ပြီးတော့လှုပ်လှတော့မွန်မျိုးရိုင်းရွေးကောက်ပွဲအောင်တန်းရေးကျူးဆောင်ဖွဲ့ N22 ကမင်းအောင်သူကနေအခုလိုပြောပါတယ
်မွန်အမတ်တွေလှုပ်တော်ကိုမြန်မြန်ရောက်ဖို့အတွက်ရွေးရာဖြစ်တဲ့အတွက်ရွေးကောက်ပွဲမှာဝင်တဲ့ဒီကိုယ်စားလှယ်တွေပေါ့နော်နှစ်ပါတီတော့မှလည်းကိုယ်စားလှယ်တွေကနေပြီးတော့ပိုတင့်တော်တဲ့ပိုကောင်းမယ်ထင်တဲ့ဟိုတယောက်ယောက်ကိုလူမှုရဲ့ရွေးချယ်မှုနဲ့ကျွန်တော်တို့ကဟိုရွေးချယ်ပြီးတော့အဲ့ဒီလူကိုကျွန်တော်တို့ဘယ်အစာရဖို့အတွက်ကူပေးမယ်ဆိုတဲ့ပုံစံမျိုးနဲ့တွားတာပေါ့
မွန်လှတ်တော်ကိုယ်စားလှယ်လောင်းရွေးချယ်မှုမှာဒေတာတွေအကျိုးပြုမဲ့ပုံကူကိုရွေးချယ်နိုင်ဖို့ဦးတည်တယ်လို့ရေးမြို့နယ်မွန်ရက်ဖက်လူမှုဖွဲ့စည်းကကိုလွင်ကနေခုလိုပြောပါတယ
်။အများကအဆိုပြုတဲ့ပုံကူပြီးတော့ဒီတူတယောက်ကိုစုပေါင်းပြီးတော့ကိုမျိုးနယ်အတွက်အမှန်တကယ်အကျိုးပြုမဲ့ပုံကူပုံနဲ့ပေးမဲ့ဆိုတာရနိုင်တယ်ဆိုတာပြည်သူကိုအသိပေးလိုက်တာဖြစ်ပါတယ်။
အော်တူပါလာပရမပမှာကျင်းပခဲ့တဲ့အစည်းအဝေးကိုရေးမြို့နယ်ကမွန်တန်ကားတော်တွေနဲ့မွန်ရက်ဖက်လူမှုဖွဲ့စည်းတွေကနေဥဆောင်ပြီးတော့ရေးမြို့နယ်ဒေတာသဘောက်ကမွန်လူထုအင်အား400ခန့်ကတက်ရောက်ပြီးတော့ကိုစလဲ9ဦးကိုအစည်းအဝေးတက်ရောက်တဲ့လူတွေရဲ့ဇာတ်နာမဲနဲ့ရွေးချယ်ခဲ့တာပါရေးမြို့နယ်ဒေတာအတွက်တင့်တော်နဲ့ကိုစလဲဖြစ်အရွေးချယ်ခံရတဲ့သူတွေကတော့မွန်ဒေတာလွန်ဆိုင်ရာဒီမိုကရေစီပါတီကပြည်သူ့လွှတ်တော်ကိုစလဲလောင်းနာချမ်းသွားအမျိုးသားလွှတ်တော်ကိုစလဲလောင်းနာအောင်ဘနဲ့ပြည်내လွှတ်တော်ကိုစလဲလောင်းမိလူဝေဟန်မွန်မျိုးသားပါတီကပြည်내လွှတ်တော်ကိုစလဲလောင်းတောက်တာမင်းစိုးလင်းနဲ့တတိပုဂ္ဂလဝင်ပြိုင်သူမင်းအောင်ဝင်းတို့ကိုရွေးချယ်ခဲ့ပါတယ်မော်မျိုးရပါတီကကိုစလေလောင်းသူဖြစ်သူတောက်တာမင်းစိုးလင်းကတော့အခုလိုလှုပ်ဆောင်တဲ့ရည်ရချက်ကောင်းမွန်ပေမဲ့လှုပ်ပုံလှုပ်နည်းနဲ့ကိုစားပြုမှုအနေထားမှားနေတယ်လို့ထင်မိကြအောင်အခုလိုပြောပါတယ်မွန်ပြည်နယ်မှာမွန်ဒေသလွန်ဆိုင်ရာဒီမိုကရေစီပါတီမွန်မျိုးရပါတီအမျိုးသမီးပါတီမွန်စုပြည်မွန်နိုင်ငံရေးပါတီသုံးပါတီရှိနေတယ်လို့ရင်းမြစ်နယ်နေသူတန်ဖြူစရကြိုက်မရောမှုတုံချောင်းစုံနဲ့ပေါင်မြို့နယ်တွေမှာလည်းကိုဒေသနဲ့တင့်တော်ရမွန်လှွတ်တော်ကိုစလဲလောင်းသူစီစစ်ရွေးချယ်သွားဖို့စီစဉ်ဆောင်ရွက်လက်ရှိနေပါတယ်ခင်ဗျာ
ဆက်ပြီးတော့တဘာဝတန်းငွေထွက်တဲ့ရခိုင်ပြည်နယ်ကြောင်းဖြူမြို့နယ်မှာလျှက်စစ်မီးပြတ်တောက်မှုမရှိရေးအတွက်မဟာဓာတ်အားလိုင်းကနေဖြန့်ဖြူးတဲ့လျှက်စစ်မီးပြတ်ရင်လဲတဘာဝတန်းငွေနဲ့လေပတ်နေတဲ့အစားထိုးလျှက်စစ်မီးကိုဖြန့်ဖြူးပေးဖို့ကြောင်းဖြူဒေသခံ300ကျော်ကလက်မှတ်ထိုးပြီးတော့တောင်းဆိုလိုက်ကြပါတယ်ဒီအခြေအနေတွေကိုတော့မောင်အေးကနေခုလိုစူးစီးတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်
ရခိုင်ပြည်နယ်ကြောက်ဖြူမြို့တော်တဘာဝတန်းငွေနဲ့လေပတ်တွေအစားထိုးလျှက်စိမ်းမီဖြန့်ဖြူပေးဖို့တောင်းဆိုရတဲ့အကြောင်းကိုတော့ကြောက်ဖြူမြို့ဖန်ဖို့တပ်သားရဲ့အထောက်အကူပြုကော်မတီဝန်တဦးဖြစ်တဲ့ကိုလှမ်းမြော့ရွာကအခုလိုပြောပါတယ်
အဲ့ဒါကျွန်တော်တို့ဒီကြောက်ဖြူမှာလျှက်စိမ်းကမဟာဒါအနိုင်ရရတဲ့လျှက်စိမ်းလို့အရှိပင်ဒါဖွဲ့ဆဲရုံကကြော်မှကျွန်တော်တို့ဒီကရတာကိုဆိုတော့ဘိုးဘင်းနောက်ကကျွန်တော်တို့ဒီစစ်တင်နေကြတယ်နေရတယ်လေကျွန်တော်တို့ကြောက်ဖြူမိပြတ်တယ်မိပြတ်တော့ကျွန်တော်တို့ကြောက်ဖြူမှာလည်း guest ဖြစ်တယ် guest တာပါအင်ဂျင်နီယာလည်းနေတယ်ကျွန်တော်တို့ကြောက်ဖြူမှာမိပြတ်တယ်ဆိုတော့အဲ့ဒါဒီဘဝလူတွေကမလို့ရှင်းရဘူးပေါ့အဲ့ဒါကြောင့်အဲ့လိုမျိုးမိပြတ်တဲ့အချိန်မှာအသွားထိုးရနိုင်အောင်အတွက်တောင်းဆိုကြတာပေါ့
ကြောက်ဖြူမျိုးနယ်မှာ20ရာခိုင်နှုန်းသာလဲဆိုင်မရရှိသေးတယ်လို့ကိုလှမ်းမြော့ကျော်ကအခုလို့စပြောပါတယ
်ကြောက်မျိုးတစ်ခုလုံးတိုက်တာကတော့မရသေးဘူးကိုကကြောက်မျိုးပေါ်မှာဆိုရင်ကျွန်တော်တို့ကြည့်ပါနေနဲ့အကုန်လုံးဆို20ရာခိုင်လောက်တော့ရပြီ
အော်တိုဘာလာ17ရက်နေ့ကကြောက်ဖြူမျိုးသာသနာ့ပြည်မယ်မှာရဲမင်းရဲဖတ်တွေဒေသတွင်းကလူမှုအဖွဲ့စစ်တွေစေပန်တာဝန်ရှိသူတွေနဲ့မြို့ခွန်တွေပြုလုပ်တဲ့အစည်းအဝေးကအခုလို့လက်မှတ်ထိုးပြီးတောက်ဆိုလိုက်တာပါအဲ့ဒီလက်မှတ်တွေကိုပြည်ထောင်စုလဲဆိုင်ဝန်ကြီးဒီတံပြတောက်ဆိုသွားမယ်လို့မတိကျန်ဒေသခံကိုထွန်းကြီးကပြောပါတယ်
ကတော့ကျွန်တော်တို့ကြောက်ဖြူမှာမြို့မျိုးကအဖွဲ့ကြီးရဲ့နောက်ပြည်ချင်းကော်မတီရဲ့နောက်ပြီးမြို့အောက်ကိုအဖွဲ့ကြီးရဲ့အကုန်လုံးပြီးလက်မှတ်ထိုးပြီးတော့ဒီကျွန်တော်တို့ပြည်ထောင်စုဝန်ကြီးအကြီးကိုကျွန်တော်တို့စာသင်ပ
ီးတော့တောင်းဆိုသွားဖို့ပြင်ကြည့်ပါတယ်
ကျောက်ဖြူမျိုးက guest တာပိုင်းနဲ့လေပတ်တဲ့လဲဆိုင်တဲ့အားကိုမဟာတဲအားလိုက်ကိုပို့လွှဲပြီးဦးဆိုင်ပါလဲဆိုင်တဲ့အားခွဲဆက်ယုံကမှတဆင်ကျောက်ဖြူကိုပြန်လေဖြန့်ဖြူပေးတာပါဒီနိုင်မိုးရသည့်အတွက်ကကျောက်ဖြူမျိုးမှာလဲဆိုင်မင်းပြတ်တာမကြာခဏဖြစ်ပေါ်ခဲ့တဲ့ပေါ်တဘာဝတန်ငွေထက်တဲ့မြို့ခွန်တွေကမလိုလားကြဘူးလို့ကိုထွန့်ချီကပြောပါတယ်တဘာဝတန်ငွေစက်တန်ထွက်ရှိကြတဲ့ကတဘာဝတန်ငွေနဲ့ရခိုင်တပြည်နယ်လုံးလဲဆိုင်မင်း၄၄နယ်ရရှိရေးကိုရခိုင်ပြည်သူတွေတောက်ဆုတ်ခဲ့ကြတယ်လို့ကျောက်ဖြူမျိုးနဲ့တစ်ခုလုံးလဲဆိုင်မင်းရရှိရေးတော်လေဒေသခံတွေတောက်ဆုတ်ခဲ့ကြပါတယ်2015ခုနှစ်ဖေဖော်ဝါရီလကတဘာဝတန်ငွေနဲ့လေပတ်တွေ guest star ပိုင်ကလဲဆိုင်မင်းစက်တန်ဖြန့်ဝေခဲ့ပေမဲ့လရှိအချိန်မှာတော့ကျောက်ဖြူမျိုးနယ်မှာကျေးရွာပေါင်း260ရွာရှိတဲ့အထက်က24ရွာသာလဲဆိုင်မင်းရရှိသေးပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။မြန်မာအစိုးရတပ်မတော်စစ်တောင်းကနေရှမ်းပြည်တောင်ပိုင်းကျေးတီမိုင်းရှူမိုင်းနောင်တန်ရမ်းမြို့နယ်အတွင်းကမြောက်ပိုင်းရှမ်းပြည်တပ်မတော်ကိုထိုးစစ်ဆင်တိုက်ခိုက်နေမှုကြောင့်ဒေသခံရွာသားထောင်ကျော်ကနေစစ်ဘေးတိမ်းရှောင်နေရပါတယ်။ကချင်ပြည်နယ်ဖားကန့်ဖက်မှာအစိုးရတပ်နဲ့ကချင်လူလတ်ရေးတပ်မတော် KIA တို့အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းနေဇာဒေတာကနေစူးစီးထုတ်လွှင့်ပေးနေတဲ့တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ရတာပါ။ဒီအစီအစဉ်ကိုတောက်ကြနေမနေ့ပိုင်းမှာပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။